တော်ရရှိပါခင်ဗျ။အခုဆက်လက်နားဆင်ကြမှာတော့မြမအရေးတုံ့ပြန်ချက်အစီအစဉ်ဖြစ်ပါတယ်။နှစ်တရာပြင်မြောက်ခဲ့ပြီဖြစ်တဲ့ရန်ကုန်တက္ကသိုလ်ဟာမြမနိုင်ငံသမိုင်းမှာနိုင်ငံရေးအရာဘယ်လိုအရေးပါအရာရောက်ခဲ့သလဲဆိုတာကိစ္စကိုရန်ကုန်တက္ကသိုလ်ပြတိုက်ဖို့ဆောင်ရေးဦးဆောင်ဖွဲ့ဝင်အင်္ဒရာတက္ကသိုလ်တာဝန်ခံပမောက္ခချုပ်အရင်းသားဦးခင်မောင်ချူနဲ့ကျွန်တော်ကြော်စံသာဆွေးနွေးတုံ့ပြန်ထားပါတယ်။ကျင်းရောရန်ကုန်တက္ကသိုလ်ပြတိုက်အဖွဲ့ဝင်တွေအနေနဲ့တက္ကသိုလ်သမိုင်းကိုပိုင်းနာပိုင်းခွဲပြီးမတန်းတင်ဖို့စီစဉ်နေတဲ့ဆရာကြောင့်တမဟုတ်ဦးခင်မောင်ချူကစတင်ရှင်းပြပါတယ်
။ကျွန်တော်တို့ရဲ့ပြားတိုက်ကိုတက္ကသိုလ်မထူထောင်မီကာလပေါ့1920မတိုင်မီက1888မှာဟိုရန်ကုန်ကောလိပ်စားပြီးတော့ဟိုတရေတဲတဲ့ကာလပေါ့ဆရာ။အဲ့ဒီကနေပြီးတော့1920အထိကိုခေတ်ကာလတစ်ခုအနေနဲ့ပိုင်းပါမယ်။တက္ကသိုလ်စထူထောင်မှုစူးစမ်းတဲ့ကာလချက်လက်တွေဖြည့်ရတွေအမိန်ကြော်ညာစာတွေစာရှိသမီးပေါ့နော်။နောက်ဒီလူလူရဲ့တက္ကသိုလ်ဖွင့်ပေးဖို့တောင်းဆိုချက်တွေအဖွဲ့အစည်းတွေရဲ့တောင်းဆိုချက်တွေအဲ့ဒီချက်လက်တွေထောက်ထားတွေပါပါမယ်ဆရာ။ပြီးတဲ့အခါမှာ1920အနေပြီးတော့ကျွန်တော်တို့1945အထိကာလတစ်ခုပါ။တခါ1945အနေ1980အထိကာလတစ်ခုပိုင်းပါမယ်။1980အနေ1995စေရင်တုကာလတစ်ပိုင်းဖြစ်ပါမယ်။1995အနေနှစ်တရာအထိပေါ့နော်။အခုဒီနေ့ပြည့်တဲ့အချိန်တည်းဟာအပိုင်းတစ်ပိုင်းနေနေဆိုအပိုင်းအားဖြင့်ခေတ်ကာလ5ခုပိုင်းပြီးတော့မှကျွန်တော်တို့ပြတဲ့ကူစီဇန်ဆောင်ရွက်ဖို့
ဟုတ်ကဲ
့ဆုံးဖြတ်ထား
ပါတယ်။အဲ့ဒါခေတ်ကာလအလိုက်ပိုင်းတာဖြစ်ပါတယ်။အကြောင်းများအဖြစ်ကရောဒီအခုကျွန်တော်ဆွေးနွေးခြင်းနဲ့နိုင်ငံရေးပိုင်းရန်ကုန်တက္ကသိုလ်ရဲ့မြမသမိုင်းမှာအရေးပါတဲ့နိုင်ငံရေးအခန့်ကဏ္ဍကိုရောဘယ်လောက်ထိ highlight လုပ်ထားပါလဲ။ပြည်내ထားဖော်ပြဖို့ feature စီစဉ်ထားတာရှိပါသလား
။ကျွန်တော်တို့ကရန်ကုန်တက္ကသိုလ်ကြီးစမထူထောင်ခင်တည်းကဒီကာလကဒတက္ကသိုလ်ရဲ့တောက်ခံနေနဲ့ရန်ကုန်ကောလိပ်ကစရှိခဲ့တယ်။အဲ့ဒီအနေထားလေးကိုကျွန်တော်တို့တိုင်းပြည်မှာလည်းပဲတက္ကသိုလ်တစ်ခုဖြစ်အောင်ဆိုပြီးတော့ကြိုးစားတဲ့ကာလမှာတနည်းအားဖြင့်တော့မြန်မာပြည်သူလူထုရဲ့သဘောထားဆန္ဒတွေတောင်းဆိုချက်တွေအဖွဲ့အစည်းတွေရဲ့တောင်းဆိုချက်တွေအဲ့ဒီအချက်လက်အထောက်အထားတွေနဲ့ကျွန်တော်တို့ကတင်ပြမယ်ကာလဖြစ်ပါတယ်။တခါတက္ကသိုလ်ကြီးစထူထောင်တဲ့1920ဒီဇင်ဘာလ1ရက်နေ့စပြီးတော့ဒီဥပဒေပြဋ္ဌာန်းပြီးတော့မှထူထောင်လိုက်တဲ့အချိန်မှာ1920ဒီဇင်ဘာလ5ရက်နေ့မှာဆရာလူလည်းသိတဲ့အတိုင်းရန်ကုန်တက္ကသိုလ်ရဲ့အဲ့ဥပဒေကိုမကျေနပ်လို့ဟိုပထမဆုံးကျောင်းသားတပိတ်စတင်ဆင်နွှဲခဲ့တယ်ပေါ့လေဒီလို1920အကြောင်းဖွင့်ဝင်ခြင်းမျိုးသားနေပေါ်ပေါက်လာစေတဲ့ကျောင်းသားတပိတ်ကြီးဆင်နွှဲပြီးတဲ့အခါမှာတပြည်လုံးမှာမျိုးသားကျောင်းတွေပေါ်ပေါက်လာတယ်အဲ့ဒီပေါ်ပေါက်လာတဲ့အတိုင်းဒါဒီကလည်းသူ့ကာလနဲ့သူဖြစ်လာမယ်ဒီလွတ်လပ်ရေးကြိုးပမ်းမှုသမိုင်းကိုများစွာအထောက်အပံ့ပြုခဲ့တဲ့ကျောင်းသားများရဲ့ကြိုးစားအောင်ဆောင်ခဲ့တဲ့အပိုင်းလဲပါမှာဖြစ်ပါတယ်။အဲဒါကဒီ1930နဲ့31လောက်မှာရန်ကုန်တက္ကသိုလ်များကျောင်းသားသမားကစတင်ဖွဲ့စည်းတဲ့ဒီကဏ္ဍကြီးလဲပါမှာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာဒီညမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာပေါ့လေအထူးသဖြင့်ဒီရန်ကုန်တက္ကသိုလ်သမားကတွေကိုပြင်ပနိုင်ငံရေးကြည့်ရက်တွေရိုက်ခတ်လာတယ်။ပြင်ပနိုင်ငံရေးပြောကားတွေဝင်ရောက်ဝင်နှောက်လာတယ်။တချို့ကလဝဲသူကလက်ရဆက်သဖြင့်သူကအာနာယသူကအတိုက်ခံအဲ့လိုမျိုးတွေဖြစ်လာတယ်ဆိုပြီးတော့သုံးသပ်ပြောဆိုမှုတွေရှိပါတယ်ဒီဘက်ကဆရာတို့ဘယ်လိုခြံတွေဖော်ပြထားပါလဲ
အဲကျွန်တော်တို့ကတော့ကဏ္ဍဆောင်ပါဝင်မှာဖြစ်တဲ့အတွက်ဒီကျောင်းသားသမဂ္ဂကဏ္ဍကလည်း55နေ1980အတွင်းမှာပါဝင်မှာဖြစ်ပါတယ်အဲ့တော့ပြန်ပိုင်းရရင်55စစ်ပြီးကာလဖြစ်တဲ့အတွက်တက္ကသိုလ်ကစတင်မထူထောင်နိုင်သေးပါဘူးအကျန်းပေါ့လေဟိုကြားပြတက္ကသိုလ်နေနဲ့ပဲအထူထောင်ခဲ့ရသေးတယ်။နောက်58လောက်မှအသားကျပြီးတော့စထူထောင်လာတယ်။အဲဒီနောက်ပိုင်းမှာကျွန်တော်တို့ဒီကျောင်းသားသမဂ္ဂရွေးချယ်တင်မြှောက်ပွဲတွေပြန်ပြီးတော့စလာတယ်။1962အထိကဒါကျောင်းသားသမဂ္ဂဟာဟိုဖွဲ့စည်းတစ်ခုအနေနဲ့ဒီတန်ကုန်တက္ကသိုလ်ဝင်းဝိုင်းမှာရည်တည်ခဲ့တာကိုတွေ့ရမှာဖြစ်ပါတယ်။ကျောင်းသားတွေရဲ့အသင်းဖွဲ့တွေပေါ့နော်။ခုနလိုကျောင်းသားညီညွတ်ရေးတပ်ဦးတို့၊ဂျာနီရေးတပ်ဦးတို့နော်။တန်ရှင်းကျောင်းသားအင်အားစုတို့ဒီမိုကရက်တစ်ကျောင်းသားများအဖွဲ့ချုပ်တို့ပေါ့နော်အရင်တော့ခေါ်တာ DS ကိုခေါ်တာပေါ့ဆရာရယ်နော်နောက်ကျောင်းသားရဲကောင်အဖွဲ့တို့အစရှိစဉ်ကျောင်းသားအဖွဲ့များဟာဒီရန်ကုန်တက္ကသိုလ်ကျောင်းသားများတက်မဲ့ကမှာအတန်းရွေးခံပြီးတော့မှကျောင်းသားရေးတွေဆောင်ရွက်တယ်လို့ကျွန်တော်တို့နားလည်ပါတယ
်ဟုတ်ကဲ့
အဲဒီကဏ္ဍလည်းပါဝင်မှဖြစ်ပါတယ်ဆရာ
ကျွန်တော်အရမ်းမေ့ချင်တာ62မှာစစ်တပ်ကအာဏာသိမ်းတာကိုကျောင်းသားတွေကအပြင်းထန်ကန့်ကွက်ကြတယ်အဲ့ဒီကြောင့်အာဏာသိမ်းထားတဲ့တော်လှန်ရေးကောင်စီစစ်အုပ်စုကတက္ကသိုလ်ဝင်ထဲမှာကျောင်းသားတွေကိုသိမိကြအောင်ပစ်တတ်ခဲ့တယ်။သပိုင်းဝင်တက္ကသိုလ်အဆောက်အဦကြီးကိုလည်းဘုံခွဲဖြစ်စီခဲ့ပါတယ်။အဲဒီလူရက်တွေကိုလုတ်ခဲ့တဲ့အာဏာပိုင်တွေဘက်ကတော့
ยังงูเด็กตัวจังหวะเสมาฮะก็มีนี่ด้วยชีกุสกันพี่นี่เนี่ยด้วยจังดิลุนหนิงหนิงเขมุงเงี้ยเรื่อยสุดยอดเพราะเราเจ้าวัวเลยที่เขาเจ้าเสียรบจะได้เนี่ยเป็นลูกกันด้วยทีมจะไม่รู้สิ่งที่เขาเลยที่เท่าท่านเป็นตัวเสียรบไปด้วยอะไรเจ้าหนูว่าหัวเสียโอ้พี่สิพี่เสียสุดท้องเสียกาลาสุดโอ้ที่เท่าท่านเนี่ยเป็นตัวเจ้าหนูว่าโอ้ยเมื่อกี้เนี่ยจังหวะนี่เลยเมื่อกี้เนี่ยเรื่อยนี่ว่าโอ้เปลี่ยนเลยชาพุยบีโรมาที่ ာကိုမှီလိုက်တဲ့ကြောင့်သာခေါင်းဆောင်တွေသူတို့ကိုလည်းမေးမြန်းမိမှန်တာမှတ်တမ်းတရားမှာဖြစ်ပါတယ်။ခုထိတော့ကျွန်တော်တို့မှာဟိုလက်ရှိပြတဲ့အနေအထားကလည်းကိုဗစ်ကာလဘာညာနဲ့ပေါ့နော်လှုပ်ရှားရတယ်လေခြေပိုင်းမှာပစ္စည်းစုဆောင်စေကာလဖြစ်တဲ့အတွက်အတိအကျကျွန်တော်တို့ကအဲ့ဒါလေးတွေတော့ဟိုဖော်ပြနိုင်ရင်မရှိသေးပါဘူးဆရာ
။ဒီ60နှစ်နောက်ပိုင်းကျတော့ဆရာတင်းတို့တွေတက်သွေးရောက်လာတဲ့ခေတ်ဖြစ်လာ이거အဲ့ဒီအချိန်မှာကြတော့
ဘ
ောမသမကဆိုတော့ပေါ်ပေါ်ထင်းနေမရှိတော့ပါဘူးဖွဲ့စည်းခွင့်လည်းမရတော့
ဘူ
းဒါမဲ့ကျင်တို့တောင်ဒီမှာဘွားကနေပေါ်ပေါက်လာတော့88အရေးခင်ကာလအကျိုးမှာဖြစ်ပါတယ်ဆိုတော့အဲ့ဒီကာလလှုပ်ရှားမှုရောဆရာတို့မှတ်တမ်းတင်ဖို့အစီအစဉ်ရှိပါသလား
ကျွန်တော်တို့တက္ကသိုလ်ကြီးဖြတ်သားရတဲ့ကာလတစ်ခုလုံးမှာတော့သူကဏ္ဍနဲ့သူကတော့88မှာလည်းဒီကျောင်းသားဒီပါခဲ့တဲ့ကဏ္ဍရှိပါတယ်ဒါအားလုံးဒီတိုင်းပဲအဲ့ဒီမှာထောက်ထားတွေဓာတ်ပုံတွေဘာတွေအစကျွန်တော်တို့ဒါအတုကဏ္ဍနဲ့သူပေါ့ကဏ္ဍဆိုအောင်တော့ကျွန်တော်တို့စုဆောင်မှာဖြစ်ပါတယ်အဲ့တော့အဲ့ဒီထောက်ထားတွေအချက်လက်တွေအရကျွန်တော်တို့ပြလိုက်ကိုလာရောက်ထူတန်းမှသာလင်းလဲကျွန်တော်တို့ရမှာဖြစ်သလိုကျွန်တော်တို့ကိုယ်တိုင်လည်းပြလိုက်ဖွဲ့ဝင်နေလဲလိုက်လံစုဆောင်ချဖွေကြရမှာဖြစ်ပါတယ်88အချိန်မှလည်းပဲကျွန်တော်တို့ကဒါစေရတုကာလပေါ့ရွှေတုနဲ့စေရတုကြားတဲ့ကာလမှာဖြစ်ခဲ့တဲ့ဖြစ်စဉ်တွေတခုဒီနိုင်ငံတော်ရဲ့သမိုင်းမှာလည်းပဲထူးခြားတဲ့ဖြစ်စဉ်ကြီးတစ်ခုဖြစ်တဲ့အတွက်သူလည်းကဏ္ဍတစ်ခုနေနဲ့တော့ပါဝင်มาဖြစ်ပါတယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကျွန်တော်မေးချင်တာကအခုလက်ရှိ88လွန်လာပြီးရဲ့နောက်အထူးသဖြင့်အခုပြည်သူလူထုရွေးကောက်တင်နောက်တဲ့အစိုးရတက်လာတဲ့ခေတ်မှာကျောင်းသားသမဂ္ဂတွေလည်းရှိပါတယ်အစိုးရကလည်းအစီအမံပြုတဲ့ထင်ပါတယ်ဒီကျောင်းသားသမဂ္ဂတွေကိုဆိုဒီကျောင်းသားသမဂ္ဂတွေရဲ့အခန်းကဏ္ဍကိုဘယ်လိုရှိရလို့ဆရာသုံးသပ်မိပါလဲဘယ်လိုဖြစ်သင့်တယ်လဲ
ပါတီစုံဒီမိုကရေစီရွေးကောက်ပွဲလုပ်လိုက်ပြီးတော့ရွေးကောက်ပွဲနဲ့နိုင်ငံတော်အစိုးရကိုစတင်ဖွဲ့စည်းလာပြီးဖွဲ့စည်းလာတဲ့အခါမှာ2010အနေနဲ့15နှစ်တာကာလချိန်လောက်ကစပြီးကျောင်းသားသမဂ္ဂတွေပြန်လည်ပြီးတော့ဖွဲ့စည်းခွင့်ပြုလာတာကိုတွေ့ရပါတယ်ဒီကျန်တဲ့တက္ကသိုလ်ရဲ့ကဏ္ဍရဲ့လည်းရောက်လဲကျွန်တော်တို့က95အနေနဲ့တရားအတွင်းမှာဆောင်ရွက်ခဲ့တဲ့ကဏ္ဍလည်းဘောင်းဆုံးရှိတယ်ပေါ့ဒီကြားထဲမှာလည်းပဲဒီကျွန်တော်တို့ဟိုဖွဲ့စည်းပြီးရဲ့အချိန်နောက်ပိုင်းမှာကျောင်းသားသမဂ္ဂတွေရဲ့လှုပ်ရှားဆောင်ရွက်မှုအတိုင်းအတာတွေကိုဆရာတို့ဟိုမြင်တွေ့ရတဲ့အတိုင်းပဲပေါ့နော်သမိုင်းချက်လက်တွေကတချို့ချက်လက်တွေမှာလည်းဟိုထူးခြားမှုတွေတွေ့ရတယ်။နောက်ဒီပညာရေးနဲ့ပတ်သက်ပြီးတော့တိုးတက်ဖွံ့ဖြိုးအောင်လုပ်ချင်တဲ့စိတ်ဆန္ဒတွေပြင်းပြတာတွေတွေ့ရတယ်။ဒီကျောင်းသားသမဂ္ဂတွေကအဓိကအဖြစ်တော့တက္ကသိုလ်ရဲ့ပညာရေးအဆင့်မြင့်ခြင်းနဲ့သင်ကြားသင်ယူလိုကြတယ်ဆိုတဲ့ဆန္ဒကိုတွေ့ရတယ်။ဒါကြောင့်အခုရွေးချယ်တင်မြှောက်ခံထားတဲ့အစိုးရကိုယ်တိုင်ကလည်းပညာရေးဝန်ကြီးကိုယ်တိုင်ကမိန့်ကြားသွားသလိုပါပဲရန်ကုန်တက္ကသိုလ်ကြီးတို့ကဒီတော့တွင်းလေးမှာအဆင့်13,000ကျော်ကနေအဆင့်9,000ကျော်အထိအဆင့်900လောက်ကိုကျော်ဖြတ်ပြီးတိုးမြင့်လာခဲ့နိုင်တယ်။ဒါ ਉਹ လဲကျောင်းသားသမဂ္ဂဖွဲ့စည်းတွေကလည်းဒါဟိုသူတို့လေ့ကျင့်တဲ့ဆန္ဒနဲ့ကျွန်တော်တို့တက္ကသိုလ်နိုင်ငံတော်ဆိုရလုပ်နေတဲ့သဘောထားတွေနဲ့ kait ညီရဲ့လို့ကျွန်တော်အနေနဲ့တော့ရှုမြင်သုံးသပ်ပါတယ်
။ဟုတ်ကဲ့တော့ငါတက္ကသိုလ်ကိုပိုင်စီမံခံွယ်မှုရှိခဲ့တယ်ပေါ့ဆရာ
။ဟုတ်ကဲ့။
ပြည်ထောင်စုမှုလွတ်လပ်ခွင့်တွေပါတယ်။တကယ်ပြည့်ပြည့်ပူပြီးရောရှိခဲ့တယ်ဆိုတော့အခုခါမှာတော့အဲ့လိုအစီအမျိုးပြန်ရောက်နိုင်တယ်ထင်ပါလ
ားအခုပဲကျွန်တော်ဟိုပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပေါ့လေဒေါက်တာမျိုးသိန်းကြီးရဲ့မိန့်ခွန်းကိုနားထောင်လိုက်ရပါတယ်နားထောင်လိုက်တဲ့အခါမှာဒီအချက်ကိုအော်တိုနော်မီပေးဖို့ရန်ကုန်တက္ကသိုလ်နမူနာထားပြီးကျန်တဲ့တက္ကသိုလ်တွေပါအတွက်ပါသူတို့ဩဂုတ်လကဒီဝန်ကြီးဖွဲ့စည်းဝေးမှာဆုံးဖြတ်ချက်ချပြီးပြီလို့ကျွန်တော်တို့တွေ့ရပါတယ်ဟိုမျှော်လင့်ထားပြီးဖြစ်ပါတယ်ကျောင်းသားကျောင်းသူများနဲ့ကျောင်းပြည်သူလူထုကျောင်းသားမိဘများအားလုံးကလည်းမျှော်လင့်နေပါတယ်
ဆိုတော့အခုဆရာတို့ပြလိုက်ထူထောင်လိုက်တဲ့အတွက်တစ်ချိန်ကအရှက်မှာအင်မတန်ဂုဏ်တကင်းမှုပြန့်ခဲ့တဲ့ရန်ကုန်တက္ကသိုလ်ရဲ့ဂုဏ်သိက္ခာကျဆင်းခဲ့ရတဲ့စင်ကန်းစာကိုနောင်လာနောက်သားတွေသိယူနိုင်အောင်ဆိုပြီးတော့အဲ့ဒီပြတဲ့ကစွမ်းဆောင်နိုင်လိမ့်မယ်ထင်ပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်အမြင်ကတော့ကျွန်တော်တို့ဒီရန်ကုန်တက္ကသိုလ်ကနှစ်100ပြည့်တဲ့အချိန်မှာပြတဲ့ကြီးတစ်ခုပေါ်ထွက်လာပြီပေါ့နော်ထဲမှန်ထဲရတဲ့စုဆောင်ထားတဲ့ပစ္စည်းတွေမစုံမြင်သေးတော့လည်းပဲခုနဆရာဟိုပြောပြသလိုပဲနောက်လာနောက်သားတွေအားလုံးသင်္ကန်းစာယူနိုင်မှုเนาะဒီပေါ်မှာမူတည်ပြီးတော့မှ အားထုတ်ကြိုးပမ်းနိုင်မှုအတွက်ဒီပြတိုင်းကြီးဟာကျွန်တော်တို့အကောင်းဆုံးကြိုးပြုလိုက်မယ်လို့ကျွန်တော်ယုံကြည်ပါတယ်။ရန်ကုန်တက္ကသိုလ်ကြီးကလည်းပဲအခုနှစ်တရာအားနေပြီးတော့နောက်နှစ်ပေါင်းများစွာဆက်လက်တည်ရမည်ကမ္ဘာအဆင့်ကိုအဆင့်9000ကျော်အားနေဒီတဲ့ဒီတိုးမြင့်ပြီးတော့အဆင့်တွေမြင့်တက်လာလိမ့်မယ်လို့လည်းယုံကြည်ပါတယ်။ဒီဟာအတွက်ကိုကျွန်တော်တို့ပြတိုက်ကများစွာအထောက်အကူပြုမယ်လို့လည်းကျွန်တော်လေးလေးနက်နက်ယုံကြည်ပါတယ်။ပြလိုက်ကော်မတီတစ်ခုလုံးကလည်းယုံကြည်မျှော်လင့်ပြီးဒီလုပ်ငန်းကိုအကျိုးစားဆောင်ရွက်နေကြပါလေဆရာ။